of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2019ခုနှစ်ဇွန်လ16ရက်အတင်းငွေညပြင်ဖီဝေးစီစဉ်တွေကိုမင်းကင်ပြည်စုမြို့ဝါရှင်တန်ဒီစီကနေည9:20အထိဆိုင်းတိုမီတာ25.52တူကနေတိုက်ထုံးလေးပြီးနေပါတယ်ကျွန်မအီတန်စင်မှာဒီညပိုင်းတက်စတဲ့နေကိုတာဝန်ရင်တက်ဆက်ပြီးသွားပါပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေ့ညပိုင်းသတင်းတွေကိုတော့မမျှသတင်းအောင်နဲ့ဒူချညာပြီးသွားမှာဖြစ်ပါတယ်ဥမာပင်လေကွေးထဲမှာရေနံတင်သင်းမော20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့စော်ဒီအင်ရှင်းမင်းသားကပြတင်လိုက်ပါတယ်။ဟောင်ကောင်မှာလူတွေထောင်ထဲချီပြီးတော့ဒီကနေ့မှာအနက်ရဝတ်စုံတွေဝတ်ပြီးတော့လမ်းမော်တွေကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းဒါရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ကိုပါအမေရိကဖလာဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းဟာကိုလံဘီယာကိုငိုကိုမရှိနဲ့ရှုံးနေသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုဒီညမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ကြားမဲ့သတင်းဟောင်းရဲထဲမှာတော့တိုင်းရင်းဒေသမှာတိုက်ပွဲတွေအများကြီးရဲ့ငင်းချင်းစာဆန္ဒပြတဲ့တွေကိုတရားစွဲဆိုနေမှုတွေအများဆုံးရက်သိမ့်ဖို့နဲ့ပြည်တွင်းစစ်အများဆုံးရက်တန့်ဖို့ပြည်သူတွေကတောင်းဆိုနေကြတယ်ပတ်သက်ပြီးတော့
ဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီနိုဘယ်ရင်းဆိုင်ဆုရှင်ဦးဆောင်တဲ့ကျွန်တော်တို့ဒေါက်တာဆုရှင်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပြီးပေါ်ပေါ်ပြတာ
အင်းပြည်သူတွေလွတ်မြောက်ရေးနဲ့စစ်ပွဲရရေးတောင်းဆိုခဲ့တဲ့အတွက်တမရော်ကိုတည်ရည်ဖြတ်မှုနဲ့ထောင်ချခံခဲ့ရတဲ့ကချင်ငင်းကြိုင်းလှူရှာသူတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြမရေးဆွေးနွေးကမှာတော့ရွာငယ်လက်ဖက်ဆိုင်ပြူရဲ့အကြောင်းအထူးစီရင်ကလည်းနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲ့အောင်တဲ့တွေကိုကိုရန်နိုင်နဲ့မင်းကြားတစီအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်ဆော်ဒီအာရေဗျနိုင်ငံရဲ့အင်ရှေ့ဆောင်မင်းသားကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သားသားရည်တည်လှုံ့ဆော်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကြောင့်နော်ဝေးနိုင်ငံပိုင် Front of Air သင်္ဘောနဲ့ဂျပန်နိုင်ငံပိုင် Kokuta Courageous သင်္ဘောတွေထိခိုက်သွားခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာကိုရှင်းချနိုင်ဖို့အတွက်အီရန်နိုင်ငံအီရန်မြို့ကိုရောက်ရှိနေတယ်မှာပဲဒီတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါအီရန်ဆိုရဟာဂျပန်ဝန်ကြီးချုပ်ရဲ့တဟီရန်ခရီးစဉ်ကိုလာရောက်နေချိန်မှာပဲဂျပန်သင်္ဘောပါဝင်ရေနံတင်သင်္ဘော20ကိုတိုက်ခိုက်ပြီးတော့မလေးမစားလုပ်ခဲ့တယ်ဆိုပြီးဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကပြောထားတာကိုကူကပြီးတော့ဆော်ဒီအစိုးရဘိုင်းအရှော့အော်ဆက်သတင်းစာကဖော်ပြပါတယ်။ဒါပြင်အမေရိကန်သတင်းတွေမှာဖော်ပြနေတာကြောင့်တော့ဆော်ဒီအာရေဗျနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဒေသတွေမှာစစ်ဖြစ်မှာကိုမလိုလားကြောင်းဒါပေမဲ့ဆော်ဒီပြည်သူတွေဆော်ဒီနိုင်ငံရဲ့အချုပ်အခြာနဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုချိန်ချောက်လာခဲ့မယ်ဆိုတော့ရင်းဆိုင်ဖြည့်ရှင်းသွားဖို့အတွက်တုံ့ဆိုင်နေမှာမဟုတ်ဘူးလို့သူကပြောလိုက်ပါတယ်။အီရန်နိုင်ငံကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်ခင်ဗျာ
။ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အတူသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်လျောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟီနီကပြောလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာကျင်းပတဲ့အာရှထိပ်သီးညီလာခံမှာသမရရူဟာနီကအခုလိုပြောလိုက်တာဖြစ်ပြီးအပြည့်သဘောဆောင်တဲ့လက္ခဏာဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကလောင်စာစီတင်တင်မော20အိုမန်ပင်လယ်ကွေ့မှာအတိုက်ခိုက်ခံရပြီးအီရန်နဲ့အမေရိကန်နိုင်ငံတင်းမာမှုတွေကြားမှာပဲသမရရူဟာနီကအခုလိုပြောလိုက်တာပါ။လောင်စာစီတင်တင်မော20တိုက်ခိုက်ခံရမှုကအီရန်ရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်ကဆွတ်ဆွဲထားပြီးအီရန်ကဒီဆွတ်ဆွဲချက်ကိုညှင်းပယ်ထားပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကတဖက်သက်နှုတ်ထွက်ခဲ့ပြီးအီရန်အပေါ်တန်ခတ်ပိတ်ဆို့မှုတွေပိုလှုပ်လာပြီးတဲ့နောက်အီရန်ဘက်ကလည်းစာချုပ်ပါအခြေလက်တွေကိုလိုက်နာမှုစတင်လျှော့ချလာတာဖြစ်ပါတယ်။အာရှဒေသရင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့အာရှထိပ်သီးညီလာခံမှာဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေကလည်းတက်ရောက်ခဲ့ပါတယ်ရှင်။
ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှူးမြို့ကလူစီကားရလမ်းတစ်ခုပေါ်မှာမနေ့စနေနေ့ကကားဘုံတစ်လုံးပောက်ခွဲခဲ့တာကြောင့်လူ10ယောက်ထပ်မံနေစီဆုံးကြ23ယောက်ဒဏ်ရာရသွားတယ်လို့မြင်းမြသက်တီရီနဲ့ကျမ်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဆိုမာလီလွတ်တော်နာကမခါအယ်မူကရာမာဒီလမ်းမပေါ်မှာရှိတဲ့လုံခြုံရေးတွေကဒီကားကိုရပ်တန့်ပြီးစစ်ဆေးနေတော့မှာကားဘုံပောက်ခွဲခဲ့တာဖြစ်ပါတယ်။အယ်ဆာဘတ်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ချက်ချင်းထုတ်ပြန်ပြောဆိုလိုက်ပါတယ်။လူ9ယောက်ကတော့နေရာမှာပဲပွဲချင်းပြီးတည်ဆုံခဲ့ပြီးတော့အနည်းဆုံးနောက်ထပ်3ယောက်လည်းသူတို့ရတဲ့ဒဏ်ရာရည်နဲ့ဆေးရုံမှာတည်ဆုံသွားတယ်လို့ဆေးရုံတိုင်းဝန်းကအတည်ပြုပြောကြပါတယ်။ပောက်ကွဲမှုကြောင့်မိဂိုလုံးကြီးထွက်ပေါ်လာခဲ့တယ်လို့အနီးနားပတ်ဝန်းကျင်မှာရှိတဲ့အဆောင်တချို့ အကြီးကျယ်ထိခိုက်ပျက်စီးတာတွေတူကြတာတွေရှိခဲ့ပါတယ်အရှဘတ်အဖွဲ့ဟာဆိုမာလီအစိုးရကိုဖျောက်ချဖို့အတွက်ဆယ်စုနှစ်တခုကျော်ကြာတိုက်ခိုက်လာခဲ့တာပါဒါမဲ့လည်း2011မှာတော့အရှဘတ်အဖွဲ့ဟာမိုဂါဒီရှူးမျိုးကသူတို့တင်ယူထားတဲ့နေရာတွေကိုလက်လွတ်ခဲ့ရပြီးတော့သူတို့ရဲ့အမာခံနယ်မြေအတော်များများလဲဆုံးရှုံးလာနေတာဖြစ်ပါတယ်ခင်ဗျာ
တနည်းနီးပါးကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေအဆုံးသတ်ဖို့အတွက်အမေရိကန်နဲ့တာလီဘန်ကြားအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတွေကိုရှေ့သတင်းပတ်အစောပိုင်းမှာကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်အမေရိကန်ကိုယ်စားလှယ်ဖွဲ့ကိုအာဖဂန်နယ်ပေါ်အမေရိကန်နိုင်ငံသားဇမဲလ်ခါလီဇတ်ကဦးဆောင်တာဖြစ်ပြီးအခုတွေ့ဆုံဆွေးနွေးပွဲက9ချိန်မြောက်ဖြစ်ပါတယ်။အာဖဂန်အစိုးရမပါဝင်တဲ့အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးပွဲဒီမှာအမေရိကန်တပ်တွေကိုနိုင်ငံတွင်းကပြန်ရုပ်သိမ်းပေးဖို့နဲ့တာလီဘန်တွေဘက်ကအပြန်အလှန်အနေနဲ့အာဖဂန်မျိုးကိုခြေကုပ်ယူပြီးတခြားနိုင်ငံတွေကိုတိုက်ခိုက်တာတွေမလုပ်ဖို့စတာတွေကိုအဓိကထားဆွေးနွေးခဲ့တာပါ။တာလီဘန်တွေအနေနဲ့အပြစ်ခတ်ရက်ဆဲပြီးအာဖဂန်အစိုးရပါဝင်တဲ့ဆွေးနွေးပွဲတွေကိုပြုလုပ်သွားဖို့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးရလဒ်အနေနဲ့အမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။ညီငယ်ရေးဆွေးနွေးပွဲအတွင်းအဓိကအချက်နှစ်ချက်ကိုအောင်မြင်အောင်ကြိုးစားသွားမှာဖြစ်ပြီးတစ်ဖက်ကလည်းလိုက်လိုက်လျော်လျော်ရှိဖို့လူကြောင်းအမေရိကန်အဖွဲ့ကိုဦးဆောင်သူခါလီဇတ်ကရှေ့သတင်းပတ်ဆွေးနွေးပွဲတွေမတိုင်မီထုတ်ပြန်နေကြေညာချက်မှာဖော်ပြပါတယ်။ဆွေးနွေးပွဲတွေကရှေ့မတူနောက်မဆုတ်အခြေအနေဖြစ်နေပေမဲ့လုံးဝရပ်တန့်သွားတာမဟုတ်ဘဲတဖြည်းဖြည်းတိုးတက်မှုရှိရကိုမြင်ရတယ်လို့လည်းတာလီဘန်စစ်သွေးကြဘက်ကညှိနှိုင်းရေးအဖွဲ့ပြောခွင့်ရဆူဟိလ်ရှာဟီမ်က VUE ကိုပြောပါတယ်ရှင်။ VUE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695ไทโรมิเตอร์32กิโลเฮิรตซ์9300ครับไทโรมิเตอร์57กิโลเฮิรตซ์585รอบจริงสนิทตะเนื้อเรมาไทไนมิเตอร์190กิโลเฮิรตซ์1500ครับเท่ากันไปได้ครับ
ဒီကနေ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်မှာလူတွေထောင်ထဲခြီးပြီးတော့ဒီကနေ့မှအနောက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မာကြီးကိုပို့ပြီးတရားစီရင်ခွင့်ပြုလာနိုင်တဲ့ဥရေကျန်းကိုတည်ပြုဖို့လှုံ့ဆော်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာနေရာသီးအပူတံကိုကြံ့ကြံ့ခံရတဲ့ Victoria ပန်းချံကနေဟောင်ကောင်ဘို့ဆိုးရရုံးလေးစီကိုချီတက်ဆန္ဒပြခဲ့ကြတာပါတရုတ်ဆိုးရကကြောတော့နောက်ခံပေးထားတဲ့ဒီဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကတော့ဒီဥပဒေကျမ်းကိုအတည်ပြုဖို့အကန့်အသတ်မရှိရွှေဆိုင်းလိုက်ပေမဲ့ဆန္ဒပြတဲ့သူတွေတောင်းဆိုသလိုမျိုးတော့လုံးဝရုပ်သိမ်းလိုက်တာမဟုတ်ပါဘူးဟောင်ကောင်ဆိုးရကအခုလိုလှုပ်တာဟာ1999နောက်ခုနှစ်ကဟောင်ကောင်ကိုဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံလက်ထက်ကိုလွှဲပြောင်းပေးခြင်းကစပြီးတော့ရေးပါတဲ့နိုင်ငံရေးအလဲပြောင်းနေတဲ့ကတခုဖြစ်တယ်လို့အုတ်ချုပ်ရေးမှူး Carrie Lam အနေနဲ့လည်းဟောင်ကောင်ကိုဆက်လက်ဦးဆောင်နိုင်ပါမလားဆိုပြီးတော့မိကုန်တွေလည်းထုတ်လာနေကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူတန်းလောက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြတဲ့ပြပွဲကိုဦးဆောင်သူတွေကပြောကြားလိုက်ပြီးတော့ဒီကနေ့မှလည်းဆန္ဒပြတဲ့သူအရေးအတွက်ဟာအဲ့လောက်ရှိပုံရတယ်လို့ဆိုပါတယ်။ဗော်ဒူးနေ့တုန်းကတော့ဟောင်ကောင်ရဲ့စီးပွားရေးအချက်ချာနေရာမှာရဲတွေကဆန္ဒပြတဲ့သူတွေကိုရာဘာကြီးစံတွေမျက်ရည်ပုံးတွေတုံးပြီးနေနေခဲ့တာကြောင့်ရဲတွေနဲ့ဆန္ဒပြတဲ့သူတွေကြားမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့တချို့ဗန်တွေကိုလည်းပြည့်ပြည့်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကအိန္ဒိယကိုတင်သွင်းတဲ့သွင်းကုန်တွေပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်ဒီလိုအခွန်စီးကျက်လိုက်တာကဒီကနေ့တင်းနေခုနေကစပြီးတော့အသက်ဝင်မှာဖြစ်ပြီးအာမန်စိတ်နဲ့ပန်းသီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယဆိုရကကုန်သွယ်ခွန်တွေတိုးကောက်သွားမှာဖြစ်ပါတယ်အိန္ဒိယကအမေရိကန်ရဲ့အာမန်စိတ်တွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထွက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေရပါအိန္ဒိယကတင်ပို့တဲ့ပစ္စည်းတွေထဲမှာကားပစ္စည်းဓာတုပစ္စည်းအဖိုးတန်လက်ဝတ်ရတနာတွေနဲ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာသွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကတည်းကပြောထားတာပါ။အိန္ဒိယရဲ့တမ္မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွန်တွေတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားအကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစား권ကိုပြန်ယူသိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်
။ Iran ဆိုရနဲ့ဆက်နွယ်မှုရှိတယ်လို့ဆိုသူတချို့ဟာဖောက်ခွဲပစ္စည်းတွေစုဆောင်းနေတာကိုလန်ဒန်မြို့မှာဖမ်းဆီးမိခဲ့တယ်လို့ဗြိတိန်နိုင်ငံကထင်ရှားတဲ့သတင်းစာကြီးတစ်စောင်ကအခုသတင်းမှတ်မှာဖော်ပြလိုက်ပါတယ်။ Nana Yedavagana Town Sangagunima, Lebanon, Nga Hezbollah, Seduja Osuna, Sanabido, Sound, Legugo, we are seeing a bidot. Bolo and Yama don't do that ammonia nitrate pit hard, the Kazoni get it, Town Chibido. Shall we twist you get it? So we are the Daily Telegraph, Serena Gapoya Bari. Dizrina Bada Bida Bade, Suya Bagar, Zonia, Tommy, and Yasuram, she met. Gaga Digaro, Lunga Linega, Lanama, the Twishi Jeha, Iran Suyaha, Yaga and Poygo, don't be Bidok, Badawango, Pianja Yashia, no sound in Diet, not at the Pitas of your Pyotala Bark, yeah?
ပြီးခဲ့တဲ့ဧပြီလအတွင်းကအကြီးအကျယ်မီးလောင်ကျွမ်းခဲ့တဲ့ပြင်သစ်နိုင်ငံကနော့ထရဒမ်ခရီးယံဖျားကျောင်းကြီးမှာပထမဆုံးအကျင့်ဝတ်ပြုဆုတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။လူဦးရေကန့်သတ်ထားတဲ့ဒီဆုတောင်းပွဲကိုပြင်သစ်ခရီးယံဂိုင်းချုပ်မိုက်ကယ်အော်ပတီကဦးဆောင်ပြီးလူ30လောက်တက်ရောက်ခဲ့တာပါ။တက်ရောက်သူအများစုကခရီးယံဘုန်းတော်ကြီးတွေနဲ့ဖျားကျောင်းအလုပ်သမားတွေဖ ဆွေးခဲ့ရပါဒီဝတ်ပြုဆုတောင်းပွဲကိုကက်သလစ်ယူမြင်တန်ကြားနိုင်ငံတွေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ
်ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းဟာကိုလံဘီယာအသင်းကိုရှုံးနေသွားပါတယ်အာဂျင်တီးနားနဲ့ကိုလံဘီယာတို့မနေ့ကကစားကြတာမှာကိုလံဘီယာကနှကူကုန်းမရှိနဲ့နိုင်သွားခဲ့တာပါပြင်သစ်နိုင်ငံမှာကျင်းပနေတဲ့မြို့သမီးကမ္ဘာဖလားဘောလုံးပွဲမှာတော့အခုလက်ရှိအချိန်မှာဆွီဒင်နဲ့ထိုင်းလန်တို့ကစားနေပြီးတော့ဆွီဒင်အသင်းက၄ဂိုးကိုမရှိနဲ့ဥဆောင်နေပါတယ်ခင်ဗျာ
ကွေးနဲ့နဲ့မင်းများတစ်ဆယ်အောင်လောကတဲ့နေ့ကိုကြင်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့တိုက်ပွဲတွေရဲ့ရည်ညဉ့်ညံ့စွာဆန္ဒပြသူတွေကိုတရားစွဲဆိုမှုရက်ဖို့တောင်းဆိုနေကြတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်တိုင်းရင်းဒေသတွေကတိုက်ပွဲတွေအများဆုံးရဲ့ရည်ညဉ့်ညံ့စွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရုပ်သိမ်းပေးဖို့နဲ့ပြည်တွင်းစစ်အများဆုံးရက်တန့်ဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့သမ္မတကိုညှိနှိုင်းလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်လက်တလောကချင်းစစ်ရက်တန့်ရေးဆန္ဒထုတ်ဖော်ခဲ့တဲ့ကချင်းလူငယ်တွေနဲ့ရန်ကုန်ကညီကြေးလှူရှားသူလူငယ်တွေကိုလည်းညှိစုစီပုံမှန်တွေနဲ့ရဲစခန်းတွေကတရားစွဲဆိုထားတာတွေကိုလည်းတရားဥပဒေနဲ့ညီညွတ်ဆိုင်သွားမယ်လို့တရားစွဲဆိုခံရသူတွေကပြောနေပါတယ်။မက်ဆူမွန်ကတင်ဆက်ပေးထားပါတယ်ရှင်။
လမစတဲ့နဲ့တိုင်းရင်းသားလက်နက်ကင်တပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်းမှုနဲ့စစ်ဘေးရှောင်ပြည်သူတွေရဲ့အရေးငြိမ်းစွာနဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆာ
ရတိမြန်မာရောက်ရှိနေတာဒုက္ခရောက်နေတဲ့စစ်သားတွေဘေးချင်းကချင်ပြည်ပေါ်နဲ့ရခိုင်ပြည်ချင်းနဲ့ရှမ်းပြည်နယ်ပြည်ချင်းတွေကိုတတိယလက်အထက်တောင်လို့ခြောက်တော့ဟာတိမြန်မာရောက်ရှိနေတာဖြစ်ပါတယ်။ဒီမှာရှိနေတဲ့ပြည်ပေါ်မှာမလေး
ခုလိုမျိုးကချင်တကြောပြန်ဆစ်ရှိနေပြတဲ့အချိန်မြန်မာနိုင်ငံတဝဲပြည်ရင်းစစ်ရက်ဖို့ငြင်းငြဲစွာဆန္ဒထုတ်ဖော်ခဲ့ကြတဲ့ငြင်းငြဲရေးလှုပ်ရှားမှုဥဆောင်သူလူငယ်9ဦးကိုရန်ကုန်တိုင်းဗဘဲတန်းရဲအနာပိုင်းဒီဘက်ကငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကိုရိုင်းတရားစွဲခံထားရတဲ့ပြည်ရင်းငြင်းငြဲရေးလှုပ်ရှားသူမတ်ဤတင်စာမောင်က VOA မြန်မာပိုင်းကိုပြောပါတယ်။ဟို
မြန်မာတို့ကသူတို့ကတော့ yes ခံကိုလာခိုင်းနေပေါ့နော်။ဒါပေမဲ့မြန်မာတို့ထဲက9ယောက်ထဲကဟိုကိုချင်းလင်းဖို့နဲ့မတ်စစ်စာလီကိုတော့သူတို့အကြောင်းကြားတာပို့တယ်။ channel 3ယောက်မြန်မာရဲ့ကိုယူဆော့ရဲ့မတ်ဒါရရောသူတို့အကြောင်းကြားစာပို့မလာဘူးရဲအကြောင်းကြားစာပို့မလာတဲ့ဒီမှာကလည်းရဲဖြတ်မသွားဘဲနဲ့နေလိုက်တယ်မှာဒီငိမ့်စုစီကိုမတင်ဘူးပေါ့နော်မတင်ရတဲ့အကြောင်းရင်းကလည်းညီမတို့ရဲ့ဒီနိုင်ငံသားခွင့်ရေးလို့ညီမတို့ကခံယူထားတယ်ဒီငယ်ကြီးကိစ္စရင်းနဲ့ပတ်သက်လာရင်ညီမတို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လာရင်အကြောင်းကြားစာကဘယ်တော့မှကျလာတယ်လို့မရှိဘူးအသာတကြီးခွင့်ပြုလိုက်တယ်လို့မရှိဘူးကိုယ်ငိမ့်ငယ်ကိုတောင်းဆိုမယ်ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒါကြီးအနောက်ဆက်တစ်ခုကျုပ်ဖြစ်လာတဲ့အတွက်ချိုးတော်လေ
အခုလိုမျိုးရန်ကုန်မြို့မှာပြည်တွင်းငိမ့်ငယ်ရေးလှုပ်ရှားခဲ့သူတွေကိုအေးအေးယူနေသလိုပဲကချင်ပြည်နယ်မြကြီးနားမြို့မှာလည်းစစ်ဘေးရှောင်လူငယ်တွေကရဲရဲစွာနဲ့တရုတ်ဖို့တင်ဆက်ခဲ့ကြတဲ့အတွက်ဥဆောင်သူကချင်လူငယ်တို့ကိုရဲစုစီပုံမှန်နဲ့တရားစွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရက်ခွေမှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းရဲရဲကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ဆိုရလက်ထက်နိုဘယ်ရဲရဲဆုရှင်တို့လည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရက်ဖို့ရဲရဲစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားစွဲဆိုနေတာကတော့အတော်လေးကိုမဖြစ်တဲ့အနေအထားဖြစ်တယ်လို့
ပေးပြီးပြည်သူတွေလူမျိုးရေးတဲ့စစ်ပွဲရရည်တောက်ဆူခဲ့ကြတယ်တပ်မတော်ကိုတည်ဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီနာမှာထောက်ချခံခဲ့ရတယ်ဒီနေ့ရေးလှူရှားသူကချင်လူရဲ့ကိုလွမ်းဆောင်ကလည်းပြောပါတယ်နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တွေဟာဒီဒီရင်းစစ်ရဲ့ခါတိမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်ကျွန်တော်တို့ရဲ့အနာဂတ်တွေဟာဟိုပြီ ကျွန်တော်တို့ရဲ့ကောင်းဆောင်တာဖြစ်တဲ့ဝိုင်လန်ဘက်ကအတန်းဖက်တဲ့ဟာကိုကျွန်တော်တို့စစ်တီးကြအပတ်ဒီအင်ဖော်လုံဆောင်တာမဟုတ်ဘူးကွာနော်ဆိုတော့ဘူပြီးမှာဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီနိုဘယ်ငင်းချမ်းဆုရှင်ဥဆောင်တဲ့ကျွန်တော်တို့ကောင်းဆောင်ဖြစ်ခြင်းဥဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပြန်ဖို့ပျက်ပြ
ဒီနိုင်ငံတော်အစိုးရအတွက်တော်တကောင်းနိုင်ငံတော်အတွက်တော်တကောင်းလုံးဆောင်မှုတွေခါတာလုံးဝဒီနိုင်ငံတော်အစိုးရအတွက်တော်တကောင်းနိုင်ငံတော်အတွက်တော်တကောင်းလုံးဝမတင်တော်တဲ့အတင်ပြောတဲ့လုံးဆောင်မှုတွေကိုကျွန်တော်တို့အဲ့လိုမျိုးပဲကျွန်တော်တို့ကောင်းချက်ချချင်ပါတယ်ပြည်သူတွေဘက်ကနိုင်ငံသားခွင့်ရည်တဲ့အညီနိုင်ငံသားတွေရဲ့အရေးရေးရွာတောင်းဆိုချက်တွေကိုအလေးထားဖို့တဲ့ပြည်သူတွေတောင်းဆိုတဲ
ငယ်ငယ်ဆင်းရဲဝဲအများဆုံးခေါ်ခိုင်းသိနေတယ်ပေါ့နော်ငယ်ငယ်ဆင်းရဲဝဲဆိုတာအလဲနှစ်ဖက်ပြားစုတင်လုံလိုမျိုးတစ်ဖက်နဲ့တစ်ဖက်ညီမျှမှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူးနိုင်ငံရေးရစစ်မှန်မှုရှိတဲ့တကယ်လို့တန်းတူညီတူမှုရှိတဲ့အပြန်အလှန်လေးစားမှုရှိတဲ့ငယ်ငယ်ဆင်းရဲဝဲတွေကိုခေါ်ခိုင်းသိနေတယ်နောက်တစ်ချက်ကတော့ humanitarian ပေါ့နော်လက်ဖြင့်ဆက်ထောက်ထားဖို့အနေနဲ့ကျမတို့အများနဲ့တောင်းဆိုတဲ့လူ့ထုံတိတ်ခါထောက်ပြီးတော့မှဒီလူသားတွေအပေါ်မှာဆန္ဒထောက်ပံ့မှုတွေကအများကြီးလုပ်ပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလည်းတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်ကနေရှိတဲ့ဆစ်ဆောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ဆစ်ဆောင်ဒေသခံပြည်သူတွေကိုလည်းအစိုးလိုက်ပြုံလိုက်ဖမ်းဆီးစစ်ဆေးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းဘက်မှာလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
မဆူမွန်တင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့မြန်မာရေးဆွေးနွေးကအထူးစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီနေ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငန်းလို့ပြောလိုက်တာနဲ့လက်ဖက်ကိုတွင်းမြင်တဲ့အထိဒီအခြေအနေမျိုးရောက်အောင်လို့ organic ဒေသလက်ဖက်ဆိုလက်ဖက်ချောက်တွေစိုက်ပျိုးထုတ်လုပ်တာအပြင်တတန်းရာကြီးရှိတဲ့လက်ဖက်ပင်တွေကလည်းအစင်းမြင်လက်ဖက်ချောက်တွေထုတ်လုပ်နိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းရွာငန်းဒေသလက်ဖက်တောင်တွေကပြောပါတယ်ရွာငန်းဒေသထက်လက်ဖက်ဆိုလက်ဖက်ချောက်တွေဟာဓာတုမြေဩဇာနဲ့ပိုးသက်စေပြီးအသုံးပြုခြင်းမရှိဘဲနဲ့တဘာဝတိုင်းစိုက်ပျိုးရဲ့လက်ဖက်တွေဖြစ်ပေမဲ့လို့ organic ဆိုင်ခင်းတွေဖြစ်တဲ့အကြောင်းအတိအမှတ်ပြုလက်မှတ်ရဖို့အချိန်ယူပြီးတော့စူးစမ်းနေရစေဖြစ်တယ်လို့ဤပညာနဲ့ဆယ်ရန်တရားအကူအညီတွေလည်းလိုအပ်နေတယ်လို့တောင်မေတွေကပြောပါတယ်။ရွာငန်ဒေသလက်ဖက်ဆိုင်ပြုထုတ်လုပ်မှုအချိန်ကြီးဈေးကွက်လာလာရင်းနဲ့ပတ်သက်ပြီးတော့ရွာငန်ဒေသကိုကရန်သွားရောက်ပြီးသတင်းယူထားတဲ့ MacKey Bee တွေကတင်ဆက်ထားပါတယ်ရှင
်။ရွာငန်ဒေသမှာလက်ဖက်ပင်ကိုထည့်ကျကြတဲ့ကဆက်ပြေးလာခဲ့ကြပြီမဲ့လို့စီမံကိန်းဝင်ပြီးနောက်တစ်ခုအဖြစ်နဲ့ကတော့2014ခုနှစ်မှာမှအစိုးရကတရားဝင်အသိအမှတ်ပြုပေးခဲ့တာဖြစ်တယ်လို့2016ခုနှစ်နောက်ပိုင်းမှာမှစီးပွားဖြင့်စိုက်ပျိုးထုတ်လုပ်မှုတွေပိုးပြီးတော့တွင်ကျလာခဲ့တာပါအစပိုင်းမှာလက်ဖက်ချောက်ကိုအလေးပေးထုတ်ခဲ့ကြပြီးတော့နောက်ပိုင်းမှာတော့လက်ဖက်ဆိုထုတ်လုပ်မှုကိုပါကျိုးမြင့်နိုင်ဖို့ကြိုးစားခဲ့ကြပါတယ်ရွာငန်ဒေသရဲ့လက်ရှိလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေကိုရွာငန်လက်ဖက်အသင်းဥက္ကဋ္ဌဦးမောင်မှုကအခုလိုရှင်းပြပါဗျ
။အခုတော့ရွာငန်မြို့နယ်ရဲ့လက်ဖက်အားတွင်တွင်ကျကျဖြစ်လာတဲ့လုပ်ငန်းလို့ပြောလို့ရပါပြီ။အဓိကကျွန်တော်တို့ဒီမှာရှိတဲ့စိတ်အောင်ရင်းဆိုရင်ကျွန်တော်တို့2016မှာစပြီးတော့ဖွင့်နှင်ခဲ့ပါလိမ့်မယ်နော်။အဲစိတ်အောင်ရင်းနဲ့စပြီးတော့တည်ထောင်နိုင်ခဲ့တယ်။စိတ်အောင်ကိုတည်ထောင်ခဲ့တဲ့နေရာမှာတော့လက်ဖက်အချောက်ကိုပဲစပြီးတော့တည်ထောင်တာပါ။အခုတည်နှိဆိုရင်တော့ကျွန်တော်တို့2016မှာကျွန်တော်တို့ဒီလက်ဖက်အစိုးကိုပါကျွန်တော်တို့ဒီတည်ထောင်ထားတယ်အဲ့လိုတည်ထောင်တဲ့နေရာမှာကျတော့ကျွန်တော်တို့ဒီလက်ဖက်အစိုးကိုစက်ပြိုးသူဖက်က organic ဖြစ်အောင်သွားမယ် organic တော့ငါကိုဖြစ်နေပြီးသားပါတိုးတော့လည်းကျွန်တော်တို့လက်မလေးယာယူရှင်းမရှိသေးဘူးဒီနေ့တော့လက်မလေးပါယာယူနိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်နေတယ်လက်မအယာယူဖို့အတွက်ကိုနီးပညာတွေစာပြီးတော့တင်နာနဲ့ပေးခဲ့တာကတော့ကြည်အစက်ကပေးတယ်ကြည်အစက်စီမံကိန်းကအခု2000ကျွန်တော်တို့2018မှာပဲကျွန်တော်တို့12လပိုင်းမှာကုန်ဆုံးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ဆက်ပြီးတော့အခုကုမ္ပဏီတွေလုပ်ငန်းစီရင်တွေနေပူးပေါင်းပြီးတော့ဒါကျွန်တော်တို့ဆက်တော့ဖို့ရည်ရွယ်နေတယ်ပေါ့နော်
လက်ရှိမှာရွာငယ်ဒေသကထွက်တဲ့လက်ဖက်ဆိုလက်ဖက်၆တွေကိုပြည်ပနိုင်ငံတချို့ကိုတင်ပို့နေတာရှိပေမဲ့လို့အဓိကစီးကွက်ကတော့ပြည်တွင်းမှာပဲရှိနေသေးတာပါ။ဂျာမန်နည်းပညာကုမ္ပဏီ GIZ
ရီကထားချင်ရလောလောဆယ်တော့အခုကျွန်တော်တို့ဒီမှာအေအော်ဂဲနစ်လို့ဟိုဘာဖြစ်ကြတဲ့အခင်းတွေကြတော့လောလောဆယ်ကနွက်ချီတဲ့မကျွေးနိုင်တဲ့သဘောပါနော်အဲ့တော့နွက်ချီတဲ့မကျွေးဘူးသဘောဝမျိုးဥစားဟိုဓာတ်ဥနေထရဝေးရှိတဲ့တွေသဘောဝမျိုးဥစားတော့မှဒီတူခင်းထက်ရတဲ့ဟိုပေါင်ပေါက်လောက်ပဲစားရတယ်အဲ့တော့ဟာသူနှစ်ခုဟိုရှိတဲ့အတိုင်းမြေမှာရှိတဲ့ပေါက်ကိုစားမင်းထထပါလောလောဆယ်တော့
Tago Nanganaga, Tina Pure, Taukan, Lemetri, Yabugaro, a chain you choose Aniarelu, Chang Duiga, Piovare.
General di Levacane, a colon down to Levacide, down to the Alonga, where can we get the sea, Mamatomau, Taru Banda City, Uda City, Tarumi Osari, don't be Mumishibau. Tabi me, General Nanganaga, Lekanamo, the Saikane, a colon, the organic subject told you, General Choose Aniare.
လုံငင်းနဲ့ပြိုင်တွေကစားလို့ရွာငယ်ဒေသမှာနိုင်ငံသားကိုတင်ပို့ဖို့အထိရည်ရွယ်တဲ့စီးပွားဖြစ်လက်ဖက်စိုက်ပျိုးထုတ်လုပ်မှုတွေတည်တည်တသာတိုးလာခဲ့ပါတယ်။အရင်တွေ့စစ်မိတဲ့အော်ဂန်နစ်လက်ဖက်တွေထုတ်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ရွာငယ်လို့ပြောလိုက်တာနဲ့လက်ဖက်နဲ့တွဲပြီးမြင်တဲ့အထိဖြစ်အောင်လုပ်သွားခြင်းလေလို့တောင်သူတွေကပြောပါတယ်။ဒီလိုကြိုးစားတဲ့နေရာမှာ ံလက်ဖက်အသင်းဥက္ကဋ္ဌဦးမောင်နုကပြောပြပါရယ
်ကျွမ်းငံလို့ပြောလိုက်တာနဲ့လက်ဖက်လို့တွဲပြီးတော့တီးလာနိုင်မယ်အနေထားတော့ဒီနေ့ပဲရောက်မှာပါဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီသိကြီးနှိရှိလက်ဖက်ပင်ရင်းနေရှိပါတယ်အဲ့ဒီလက်ဖက်ပင်ရင်းနေရနေပြီးတော့တာဖုံးမြေထောက်ကုန်ထောက်ဖို့ကျွန်တော်တို့ဒီနေ့ပေါင်းစပ်ထားပါတယ်ပေါင်းစပ်ရည်ရွယ်ပြီးတော့ဒီနေ့စပြီးတော့ထောက်နိုင်မယ်ဆိုရင်တော့ဒီနေ့အကောင့်ထဲပေါ်လာမှာပါရောင်းငံမျိုးနဲ့မှာအတိကအခုတွေ့ထားတဲ့အထဲမှာတော့ကျွန်တော်တို့တော်ထဲမှာလည်းသူတို့သဘာဝပေါက်တဲ့လက်ဖက်ပင်ရင်းနေရှိတယ်အဲ့ဒီပင်ရင်းနေဆိုရင်တက်တန်းကိုကျွန်တော်တို့ရည်တွေ့လို့မရသေးဘူးပေါ့နော်ဒီမှာရှိတဲ့လက်ဖက်ပင်တွေကတော့ကျွန်တော်ခေါ်ပြီးတော့ပြကြည့်ပါတယ်တချို့သောပညာရှင်တွေပြောတာကတော့ဒီအပင်ရဲ့တက်တန်းကြီးဘာပဲဖြစ်ဖြစ်နှစ်900ရဲ့အထက်မှာရှိနိုင်တယ်လို့ခမန်းနာပြောဆိုတာတွေရှိတယ်ပေါ့နော်အဲ့လိုအပင်မျိုးကတော့တစ်မျိုးနဲ့လုံးဝကျွန်တော်တို့တရွာမှာနှစ်ပင်သုံးပင်ပေါင်းစားလိုက်ရင်တော့တစ်မျိုးနဲ့လုံးဝကျွန်တော်တို့အပင်တရားပေါင်းမကျင်တော့ရှိမယ်လို့အဲ့လိုသိရတယ်ဗျာ
အရင်ထက်စာရင်စိုက်ပျိုးနည်းစနစ်တွေပုံမကောင်းမွန်လာပြီးတော့ထုတ်လုပ်မှုအားတွေတက်လာပေမဲ့လို့အရေးသွေးကောင်းမွန်ပြီးအဆင့်မြင့်တဲ့အော်ဂန်နစ်လက်ဖက်တွေကိုနိုင်ငံတကာကယုံကြည်စိတ်ချစွာနဲ့သုံးစွဲလာတဲ့အထိလောက်သွားဖို့မှာတော့အခက်အခဲတွေရှိနေသေးပါအထိကဘယ်လိုအခက်အခဲတွေရှိနေတာပါလဲ
ဒီကကြုံရတဲ့အခက်အခဲကကျွန်တော်တို့အခုလက်ရှိသွားနေတဲ့အချိန်မှာလက်ဖက်စိုးလက်ဖက်ချောက်အသေးကွက်ကိုစတင်ပြီးတော့ဒီနီးပညာပေးခဲ့တဲ့ကမ္ဘောမြေထောက်ကုန်းကိုပြောင်းလဲပေးခဲ့တဲ့အခြေအစက်ကသူတို့ဂျာမနီနိုင်ငံနေတော့သူတို့ဆက်ဆက်ပေးထားတယ်ဒါဒီကျွန်တော်တို့ဒီအချောက်ဈေးကွက်ပေါ့နော်အခုလက်ရှိရောင်းငံမျိုးနဲ့အနေနဲ့ပြောရင်တော့ကျွန်တော်ဘက်ကဒီထုတ်လုပ်တဲ့လက်ဖက်ချောက်လေးကတော့ရန်ကုန်မြို့မှာရှိတဲ့ဂျာမနီကလာဖွင့်ထားတဲ့လှားတဲ့ဆိုတဲ့ဆိုင်လေးကနေပြီးတော့သူတို့ဈေးကွက်တကူကိုအာစတင်ပြီးတော့ထုတ်ဖောက်ပြီးရောင်းချပေးနေတယ်အဲ့ဒီပြီးတော့ကျွန်တော်တို့သွားရမယ်နီလန်းတွေကနိုင်ငံသားရောက်အောင်သွားမယ်နိုင်ငံတကာရောက်အောင်ထွက်မယ်ဆိုရင်တော့အဆင်နဲ့အများကြီးကြော်ဖြာအမှဖြစ်တဲ့အတွေ့အများကြီးအခက်အခဲတွေရှိပါသေးတယ်အဲ့ဒီခဲတဲ့မှာအဓိကပြောရမယ်ဆိုရင်တော့နံပါတ်တိကျွန်တော်တို့ဖြတ်သန်းတဲ့နေရာမှာမြန်မာနိုင်ငံရဲ့ဒီစားတော့ကုံကိုအဓိကထောက်ခံပေးတဲ့အဲစားသုံးသူဥပဒေနဲ့ညီညွတ်မှုရရှိတဲ့FDA လက်မှတ်လေးကျွန်တော်တို့လွယ်လင်းတကူရနိုင်ဖို့အတွက်အပူပေါင်းဆောင်မှုအားတွေနည်းနေသေးတယ်။တောင်ပိုးမှုအားတွေနည်းနေသေးတဲ့အတွက်ကိုလိုအပ်ပါတယ်။နောက်ပြီးတော့ဒီနိုင်ငံတကာကလက်ခံဖို့ဆိုရင်တော့သူကကျွန်တော်တို့ organic ခြေတလောက်ဖြစ်ပါစေ။ထောက်ကုံတစ်ခုကိုကျွန်တော်တို့ပိုးတက်တဲ့အခိုင်းနဲ့စိတ်အီးတွေတစ်ခုကိုဖြတ်ပြီးမှသွားမှသာလေနိုင်ငံတကာလက်ခံမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကနိုင်ငံတကာသွားနိုင်ဖို့ဆိုရင်တော့အစိုးရအနေရောကျွန်တော်တို့စိုက်ပျိုးရေးဖိအားပဲကြည့်ကြည့်ဒီပိုးကုံတွင်းကုံဖိအားပဲကြည့်ကြည့်ဒါတွေကအရင်ကျွန်တော်တို့ပူပေါင်းဖို့ဆောင်ရွက်ဖို့အားပေး
ကူညီဖို့အများကြီးလိုအပ်အောင်မယ်လို့ထင်နေကြ။ရွာငန်ဒေသကလက်ဖက်ဆိုလက်ဖက်ချောက်တွေကိုနိုင်ငံတကာဈေးကွက်တဲ့တွင်တွင်ကျကျထူပေါင်းနိုင်ဖို့ဆိုရင်ဒီပညာနဲ့ဆယ်ရည်နေရာအကူအညီတွေလမ်းမဆက်တွေရင်းနဲ့အခြေခံအဆောက်အအုံပိုင်းဆိုင်ရာလိုအပ်ချက်တွေအခုထပ်ပိုပြီးတော့အများကြီးတိုးတက်ကောင်းမွန်လာဖို့လိုအပ်နေတာပါ။
ဆိုရရဲ့ပံပိုးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်နေတယ်လို့လက်ဖက်ဆိုင်တောင်သူကိုစောလင်းထွန်းကပြောပါတယ်။ကျွန်တော်တို့ကဒီစိုက်ပျိုးဌာနတွေရှိပါတယ်နိုင်ငံပိုင်ဌာနပေါ့နော်စိုးရဌာနကဒီကပံပိုးဖို့လိုပါတယ်ဒီပိုင်းကဒါပေမဲ့တစ်ချက်ကပင်ပြည်ပြည်နဲ့တင်တန်းတွေပေးဖို့လိုတယ်။နောက်ပြီးတော့ဒီလက်ဖက်ခင်တခင်လက်ဖက်ညှောကောင်းကောင်းထွက်လာဖို့ဆိုတာတောင်သူတွေရ
ဒီထက်ကောင်းတဲ့လက်ဖက်တွေရလာမှာလို့ဒီတောင်သူတွေရဲ့ဘဝကလည်းပဲလက်ဖက်ကိုမိကိုနဲ့တောင်သူဘဝကလည်းဒီထက်ပို့ပြီးတော့ကွန်ပျူတာတွေလာမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဇလုံးဆက်တောင်သူတွေကိုအဓိကကူညီပံ့ပိုးပေးနေတာကတော့ဂျာမနီနိုင်ငံအခြေစိုက်နီးပညာကော်မတီ
GI စက်ကကိုညီပြတာပေးပါတယ်။ဒီလိုကိုညီတွေကြောင့်ပဲပြည်ရဲ့နှစ်ပိုင်းတွေအတွင်းသူရဲ့လက်ဖက်စိုက်ခင်းတွေကနေလက်ဖက်စိုက်ပြိုးထုတ်လုပ်မှုအဟာတိတိတသာတက်လာခဲ့တယ်လို့မင်းမောင်းရွာကလက်ဖက်စိုက်ခင်းရှင်ဦးဆန်လုံးကပြောပါတယ်။ကျွန်တော်တို့တော့ဖြစ်နေငံဒီနီးပညာနင်းပတ်တဲ့အခုလက်ရှိလက်ငကိုတော့ကယူယူလုံးဝဖြတ်ချင်းညချင်းအဲ့တော့ဒီအပင်ပိုက်အောင်ဆက်ချင်းဆိုတာမရှိဘူး ပြီးတော့ဟိုအပင်ညချင်းဖြင့်ညနူဘလူပွားတယ်အဲ့တော့ဟာအပင်ပြင်ချင်းမှန်ဘလူနေထရရရတယ်ဆိုတော့ဟာလေးတွေသူတို့ပညာလာပြီးတော့ကျွန်တော်တို့ဖက်ရတဲ့ခင်းဆန်တွေလူတွေကဒီရင်ကလေးချစ်စုတန်ကြတာတွေပြီးတော့ဒီလက်ဖက်ဟိုတဲ့ဟိုပုံဝင်အားစီဝင်လောက်ကေဖူလောက်လာကြပါတော့အခုလေဒီသူတို့လိုပဲနော်ထ
ဟိုနိနာနဲ့တရားလေးတွေကူညီမယ်လို့ပံ့ပိုးမယ်လို့ရှိရင်လည်းကျွန်တော်တို့ကတော့မျှော်တယ်ပေါ့ဒီလိုနိုင်ငံတကာအကူအညီတွေပို့ပြီးတော့ရရှိမယ်အစိုးရကလည်းဝိုင်းဝန်းကူညီပံ့ပိုးပေးမယ်ဆိုရင်တော့ရွာငယ်ဒေသရဲ့လက်ဖက်ထုတ်လုပ်မှုဟာတိတိတသာတိုးတက်ပြောင်းလဲသွားနိုင်ပြီးတော့တိုင်းပြည်အတွက်နိုင်ငံเจ้าဝင်ငွေတစ်ဖက်တစ်လမ်းကနေရှာပေးနိုင်လိမ့်မယ်လို့တောင်းသူတွေကယုံကြည်ထား
the Kulong Wally, the Pumpu Tode Po Suino, General, Nibinari, Dimifo, Amiya Lome, not without Dima Tondu, Supore, and any Kaima Vido, Jadin Bo Suin Tana Sayario, not without the Soyario, why without a tingle, Dinanganagaga, Pambura Dima Hopeni. Nengano, Suya Gale, the Tatnin Epica, Nivina Dolagon, Tamama Ho, General, the Acha Acha, the Pambunene, ya, the Kurkuoli, Galerini, Pupomido, Pambubime, Duru Pica, one moon lame, so you know, the Dinga Gisile, ya, Dinelu, Omi Mule, Nia Yalamelu, Yorimaja, Tajan General, one moon widow, the Pupom position, Epawins on you, position, a position, Ebono.
ရောင်ငန်မျိုးတွေကထွက်တဲ့လက်ဖက်ဆိုလက်ဖက်ချပေးဟာရေသွေးပြင့်နေပြီးတော့ဒါတို့စီးွားတွေတုံးဆွဲထားခြင်းမရှိတဲ့အော်ဂန်နစ်ထုတ်ကုန်တွေဖြစ်ပေမဲ့လို့လည်းဒီဈေးကွက်အတွင်းမှာတွင်တွင်ကျယ်ကျယ်နေရာရလာဖို့အတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒေသခံတွေကပြောပါတယ်။သူတို့အတွက်ဒီရောင်ငန်ကထွက်တဲ့လက်ဖက်တွေပြည်တွင်းပြည်ပစီးွက်တွေမှာနေရာရဖို့ဆိုရင်တော့ဒီညီပညာအကူအညီတ
မကင်ပြူထွေတင်ဆက်ပေးထားတာဖြစ်ပါတယ်ကျွန်တော်တို့ဗီဒီယိုကနေဒုတိယတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့အဖေများနဲ့အထူးစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ် viewing ကစီစဉ်တွေကို view ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bernice News မှာလည်းနားဆင်နိုင်ပါတယ်ရှင
် v
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ထုံလင်းပေးနေပါတယ်ဒီညဝိုင်းစင်တာအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်မှပေးစာများစီစဉ်မှာတော့အဖေများနဲ့အထူးစီစဉ်အပြင်ထူးခြားဆန်ပြသတင်းများကိုလည်းတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုတော့အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မဲအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ရှင
်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာပြည်သူတွေကိုပေးခဲ့တဲ့ကတိအတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့လွှတ်တော်အတွင်းမှာဆောင်ရွက်နေပါတယ်။ဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်ပြီးပူးပေါင်းကော်မတီတရဖွဲ့စည်းဖို့ပြည်တော်စုလွှတ်တော်အတွင်းမှာတင်သွင်းအတည်ပြုချက်ရယူပြီး2019ဖေဖော်ဝါရီ19ရက်နေ့မှာတော့ကိုယ်စားလှယ်55ယောက်ပါပူးပေါင်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့ပါတယ်။55ယောက်ပါပူပေါင်းကော်မတီဟာလွှတ်တော်ချင်းပြင်ပမှာအစည်းအဝေးတွေဇက်တိုက်ထိုင်ပြီးဖွဲ့စည်းပုံအခြေခံဥပဒေစာဥပ္ပါအခန်းအားလုံးပုံမှန်အားလုံးနဲ့ပတ်သက်ပြီးဆွေးနွေးနေခဲ့ကြတာပြီးခဲ့တဲ့ဇော်လ17ရက်နေ့မှာတော့အားလုံးဆွေးနွေးလို့ပြီးသွားခဲ့ပါပြီဆွေးနွေးရရှိချက်တွေကိုပူပေါင်းကော်မတီကအစီရင်ခံစာတစ်စောင်ပြုစုမှဖြစ်ပြီးလာမယ့်73ချိန်မြောက်ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်းဇူလိုင်18ရက်နေ့မတိုင်ခင်လွှတ်တော်ကိုတင်သွင်းသွားမယ်လို့သိရပါတယ် NLD ပါတီဦးဆောင်ကောင်းထဲပေါ်နေတဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ဆောင်ရွက်ချက်ဘလောက်အောင်မြင်နိုင်မလဲဆိုတာဆက်ပြီးတင်ပြပေးသွားပါမယ်
။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်စူးစမ်းမှုပုံစံကအခုလိုပါ။ပထမအဆင့်မှာဖွဲ့စည်းပုံကိုလေ့လာမယ်။ပူးပေါင်းကော်မတီတစ်ခုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်တွင်အဆိုတင်ပါတယ်။အဲ့ဒီအဆိုတင်တဲ့အချိန်အဆိုကိုဆွေးနွေးကြတဲ့အချိန်အဆိုနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်တဲ့အချိန်မှကိုပဲတက်မတော်သားကိုယ်စားလှယ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်တာခံရပါတယ်။တက်မတော်သားကိုယ်စားလှယ်တွေဘက်ကပြောတာကဖွဲ့စည်းပုံပြင်ချင်ရင်ဘာတွေကိုပြင်မလဲဆိုတဲ့ဥပဒေကြမ်းတစ်ခုကိုရေးဆွဲအဲ့ဒီဥပဒေကြမ်းကိုဖွဲ့စည်းပုံမှာတက်မတ်အမတ်အရေးအတွက်ကလက်မှတ်ရေးထိုးပြီးလွှတ်တော်တင်ရမယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံပုံမှာ435မှာတော့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကတင်ပြလာရင်အဲ့ဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ဖော်ပြထားပါတယ်။NLD ရဲ့အခုလုပ်ပုံဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့မကိုက်မီတာကြောင့်ကန့်ွက်ရတာလို့ဆိုကြပါရစေ။ဒါကို NLD ဘက်ကလက်မခံပါဘူး။ခုဟာကဖွဲ့စည်းပုံကိုပြင်ဖို့လုပ်တာမဟုတ်သေးဘူး။ဖွဲ့စည်းပုံနဲ့ပတ်သက်ပြီးလေ့လာတဲ့အဆင့်ပဲရှိသေးတယ်။ဒါမျိုးအည်သူရဥွှေမန်းလွတ်တော်နိုင်ကလုတ်ခဲ့စဉ်တုန်းကလည်းလုတ်ခဲ့ဘူးတဲ့။အခုမှတက်မတော်သားကိုယ်စားလှယ်တွေကဘာကြောင့်လာကန့်ွက်နေတာလဲဆိုပြီးတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့ NLD ကတင်တဲ့အဆိုကိုလွှတ်တော်ကမဲခွဲဆုံးဖြတ်သဘောတူပြီးဖွဲ့စည်းပုံပြင်ရေးလေ့လာမဲ့55ယောက်ကော်မတီကိုဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်
။ဒီကြားထဲနောက်ထပ်ပေါ်လာတဲ့ပြဿနာကပြည်ခိုင်မျိုးပါတီကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုလွှတ်တော်တွင်တင်လာတာပါ။အဲ့ဒီဥပဒေကြမ်းนี่တင်လာတော့ထုံးစံအတိုင်းလွှတ်တော်ကဥပဒေကြမ်းစီစစ်သုံးသပ်ရေးကော်မတီဖွဲ့ပြီးစီစစ်စီပါတယ်။အဲ့ဒီကော်မတီတွေကစီစစ်လိုက်တဲ့အခါဥပဒေကြမ်းပါပြင်ဆင်မဲ့ဥပဒေပုံမှတ်တွေဟာသူတို့ကြီးပြင်ဆင်လို့ရတာတွေမဟုတ်အခြားဆက်ဆက်နေတဲ့ပုံမှတ်တွေလည်းရှိနေသေးတော့အဲ့ဒါတွေကိစ္စကိုလည်းထည့်စဉ်းစားရမယ်။နောက်လက်ရှိဖွဲ့စည်းပုံ2008တစ်ခုလုံးကပုံမှတ်တွေကိုလေ့လာသုံးသပ်နေတဲ့ပူပေါင်းကော်မတီဖွဲ့ထားတာလည်းရှိတယ်။ဒါကြောင့်ပြည်ခိုင်ပြိုးကတင်လာတဲ့ပုံမှတ် 261 နဲ့အခြားပုံမှတ်တချို့ပြင်မဲ့ဥပဒေမူကြမ်းတစ်ခုကိုလက်ရှိပူပေါင်းကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းသင့်တယ်ဆိုပြီးအစီရင်ခံပါတယ်။ ဒီလိုပဲဖြစ်ဖြစ်လေးဆန်ငါးဦးကော်မတီဖွဲ့ကတော့နှစ်ထောင်ရှစ်ဖွဲ့စည်းပုံပါအခန်းရှိဖွဲ့စည်းပုံပါ
လိုပဲဖြစ်ဖြစ်၄၅ဦးကော်မတီဖွဲ့ကတော့၂၀၁၀ဖွဲ့စည်းပုံပါအခန်း၅ကန်ပုံမှန်၄၅၉ခုနောက်ဆက်တွဲစရာအားလုံးကိုဆွေးနွေးလို့ပြီးခဲ့ပါပြီဆွေးနွေးတဲ့ဆိုပေမဲ့အပြန်အလှန်ညှင်းခုံဆွေးနွေးပြီးဆုံးဖြတ်ထားမျိုးမဟုတ်ပဲဖွဲ့စည်းပုံတွေကပုံမှန်တစ်ခုချင်းစီအလိုက်ဘယ်ပုံမှန်ကိုတော့ငကိုမူလအတိုင်းထားတဲ့နေဘယ်ပုံမှန်ကိုတော့ပြင်တဲ့နေ ဘယ်ပုံမှန်မှာပါရာရီအထက်ဘာရီနဲ့ဖြစ်ဆက်တဲ့နေဘယ်ပုံမှန်တွေကိုတော့အပြီးတိုက်ပဲထက်တဲ့နေစသဖြင့်ဇာတ်လေးခုလှုပ်ထားပြီးပါတီတစ်ခုချင်းစီအလိုက်သက်ဆိုင်ရာပါတီတွေရဲ့သဘောထားတွေကိုမေးမြန်းဖြည့်သွင်းတာမျိုးဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးတဲ့ပတ်သက်ပြီးပါတီအသီးသီးရဲ့သဘောထားစစ်တမ်းကောက်ယူစုစည်းတာမျိုးလို့ဆိုရင်ပုံမှန်ပါလိမ့်မယ် ဒီစုစည်းချက်တွေထဲမှာဘဲပါတီဟာဘဲပုံမှနဲ့ပတ်သက်ပြီးဘယ်လိုသဘောထားရှိပါတယ်ဆိုတဲ့တင်ပြချက်တွေအားလုံးဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်တာမို့လွှတ်တော်တွင်အစဉ်ခံစာမတင်မချင်းပြည်သူတွေသိခွင့်ရအောင်မှာမဟုတ်ပါဘူးဒီအဆင့်ကိုရောက်ပြီးရင်၄၅ယောက်ကော်မတီဟာသူတို့ရဲ့အစဉ်ခံစာကိုလွှတ်တော်ရင်းတင်သွင်းလွှတ်တော်ကအတည်ပြုပေးပြီးတာဝန်ကုံဆုံးပါပြီအရင်လွှတ်တော်နားကဟောသ င်ရေးဥပဒေတည်ရဲ့ရေးဆွဲမဲ့ကော်မတီတစ်တစ်ခုကိုဖွဲ့စည်းတာဝန်ပေးရဖွဲ့ရှိပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွှတ်တော်တွင်တင်သွင်းရပါလိမ့်မယ်။အဲ့ဒီအခြေအနေရောက်ရင်ဖွဲ့စည်းပုံပြင်ရေးဥပဒေကျမ်းပါအချက်လက်တွေကဘယ်အချက်လက်တွေကိုလက်ခံမယ်လက်မခံဘူး။အမတ်တွေတက်မတော်သားကိုယ်စားလှယ်တွေဆွေးနွေးခွင့်ရကြမှာပါ။မဲခွဲဆုံးဖြတ်လို့ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံရင်တချို့ပုံမှန်တွေပြင်ဆင်ဖို့အတီးဖြစ်သွားမှာပါ။တချို့ပုံမှားတွေအတွက်ကတော့လူလူဆန္ဒခိုင်ပွဲတွေလောက်ကြရအောင်ပါမယ်
။လက်ရှိလွှတ်တော်ထဲမှာနေရာယူထားမှုအခြေအနေကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောထားကိုက်ညီရင်ဖွဲ့စည်းပုံတွေကဘယ်ပုံမှားကိုမဆိုပြင်ဆင်ဖြည့်ဆွက်ပယ်ဖျက်တာမျိုးလုပ်နိုင်ပါတယ်။အရင်လွှတ်တော်နိုင်ငံဟောင်းတရားဥရှိမှန်လက်ထက်လွှတ်တော်တွင်ဖွဲ့စည်းပုံပြင်ရေးမှာတင်လာသမျှပုံမှားအားလုံးနီးပါးတက်မတော်ဘက်ကပယ်ချခဲ့ပြီးဖွဲ့စည်းပုံကိုမပြင်ကျင်သေးတဲ့သဘောပေါ်ပြခဲ့မှုပါတယ်။အခုချိန်မှာတော့ပုံမှန်261လို့ပြည်နယ်လွှတ်တော်တွေကိုလုတ်ပိုင်ဝဲပို့ပေးမဲ့အချက်မျိုးပြင်ဆင်ဖို့သဘောထားရှိတယ်ပြောဆိုထားပေမဲ့အခြားဖွဲ့စည်းပုံပါအချက်တွေကိုပြင်ဆင်ဖို့စောသေးတယ်လို့လည်းဆိုထားပြန်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုပဲဖြစ်စီတက်မတော်သဘောတူမှပြင်လို့ရမယ်ဆိုတဲ့အခြေအနေတည်မြဲနေသေးတာမို့ Federal Democracy ပြည်ထောင်စုတည်ထောင်နိုင်မဲ့စံနှုန်းနဲ့ကိုက်ညီအောင်ဖွဲ့စည်းပုံတွေကအချက်တွေကိုပြင်မဲ့ NLD ပါတီရဲ့ခီးလန်းကတော့ခက်ခဲကြမ်းတမ်းနေလိမ့်အောင်ပဲဖြစ်ကြောင်းပါ
ဥစီတို့အောင်မြင်ရဲ့ပြည်တွင်းသုံးသပ်ချက်ကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါသည်။အခုတစ်ခါမှာတော့အင်္ဂါနီးညဒိုင်းလင်လိုက်စီစဉ်မှာပါရီရှင်နေဖို့ရှိတဲ့စရာကိုကြည့်အောင်ပါရှင
်။ဘရရှ်မင်းပြ။ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဆိုတဲ့တံတရားနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုးပြီးတိုးလာနေပါတယ်။နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လား။တံတရားနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-954ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုးလိုပါတယ်ခင်ဗျာ
။တော်တာရှင်တွေအနေနဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့မြန်မာပြည်ကပိစာများဖခင်များနဲ့အထူးစီစဉ်ကိုတင်ဆက်ပေးကြပါတယ်။မိခင်ပြောင်စုမှာဒီနေ့ကြာရောက်တဲ့ဖခင်များနဲ့အထင်းမဲ့ပိစာတွေကိုတော့မန်အေးသန္တာကျော်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
မင်္ဂလာပါရှင်ပျော်ရွှင်စရာကောင်းတဲ့ဖခင်များနေဖြစ်ကြပါစေနော်ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်တဲ့အမေရိကန်ပြောင်စုပါဝင်နိုင်ငံများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေရဲ့လို့ဂုဏ်ပြုသတ်မှတ်ထားရမလို့ဒ ဒီနေ့ကဇလ၁၆ရက်နေ့ဒီကနေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံရဲ့ကလာတလာကဖီရိုရီတော်ရရှင်နေနေကိုယ့်ရဲ့ကျေးဇူးရှင်ဖခင်ဒါမှမဟုတ်လေအဖေလိုချစ်ခင်အားကိုးရတဲ့သူစီကိုဖခင်မြတ်တာအမေဒရီယာဖခင်ရဲ့ကျေးဇူးကြီးမှာပါဘုံအမတ်တရားညဝေခြင်းနဲ့ဆင်စားရေးကြဖို့ဖီရိုရီကဖိတ်ခေါ်ခဲ့တာပါဒီမှာအဖေအတွက်အမတ်တရားလို့ရေးလာတဲ့သူကတော့ညစဉ်အ ဒီနေ့ကျွန်တော်တို့ရဲ့စကားနဲ့သမီးတွေအနေနာခံခဲ့တဲ့အဖေမိသားစုအတူတူနေနိုင်တဲ့အချိန်ရောက်မှခွဲခွာသွားခဲ့တယ်။အဖေရှိနေတဲ့အချိန်တုန်းကမပြောပြခဲ့တဲ့စကားလေးတွေကိုပြောချင်ပါတယ်။မိသားစုထိုင်ပြီးတော့စကားတွေပြောချင်ပါတယ်။ You will always be in our heart, Papa Lu, သမီးဖြစ်သူများစဉ်အားကြီးလာပါ၏။
มีเงินมาช่วยพี่โชติสุวิเมนั้นมีเงินตาเปติโชมเตติเนเลเสเนยินเนจีรุเซเนสกาญาติยาพั่วเฉิงเปกาเบนามานีไนเมเนบวชเป็นเลดินจีเดโมไนชันนิเซ
ลายลีโอซันเยเนอาเจนอันโอเคควีนอกจอกจามูมยาเยจาโจไตมูเนลีไดเนจูเลมตวาอองกาควีเปนมานายาอภิวิตราชินปีตามอนเนเมเรียอนโนกาบมมานีเนอภิอูเอ็นดอทินไซเนอเมริกันปยาซุมานีเจอูคัมคันเทโรด้วย
စိတ်ချမ်းသာခြင်းကိုကြီးကျမ်းမာခြင်းနဲ့အသက်ရှင်ပျော်ရှင်ဖို့ဆုတောင်းပေးကြပါစေနော်မင်္ဂလာပါဗီဒီယိုဝိုင်းတော်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေလို့ရေးလာတဲ့သူကတော့ရခိုင်ပြည်နယ်ရတိတ်တော်မြို့နယ်ကုလောင်ကျေးရွာကကိုစောနိုင်ထေးဖြစ်ပါတယ်ဒီလာစကြဝဠာနေ့ကြောင်းမဲ့အဖေများနေ့မှာမိဘမေတ္တာတရားမိဘကျေးဇူးကိုတားတရားအောင်နေကုန်ပြုကြပါတယ်ကုလောင်ကျေးရွာမြောက်
ကိုအစင်ထာဝရဥခိုက်ပူဇော်လျက်ပါကဘာပေါ်မှာမိဘမြတ်တာမိဘကျေးဇူးဟာဘယ်ယာနည်းမှအစားထိုးများတဲ့အဖြူစင်ဆုံးမြတ်တာရှင်တွေပါဒီလ16ရက်နေ့မှာကြောင်းမယ်အဖေများနေ့မှာစပြီးကျွန်တော်မိဘနှစ်ပါးအစင်ထာဝရကျမ်းမာခြင်းပေါင်းနဲ့ပြည့်စုံပြီးအသက်ရာကျော်ရှိပါစေလို့ VOA ကတဆင့်ဆုတောင်းမြတ်တာပို့သလိုက်ပါတယ်အဖေမနက်တိုင်း VOA ကိုနားထောင်နိုင်ကြပါစေပြီးတော့ကဘာပေါ်မှာရှိတဲ့တားသမီးတိုင်းမိဘမြတ်တာကျေးဇူးတရားကိုတည်တတ်တဲ့တားကောင်းသမီးကောင်းဖြစ်ကြပါစေလို့ဆုတောင်းပေးပါတယ
်အဝေးရောက်သားကိုစွန်နိုင်ထီသူ့ရဲ့ဖခင်ကိုတောင်းဆုမြတ်တာပြုလာတာပါအမေရိကန်ပြည်အစဝါရှင်တန် DC ကဤကတော့သူ့ရဲ့ဖေဖေအောင်ဆိုးမြင့်အတွက်အခုလိုစာလေးရေးလာပါတယ်သမီးလေးတယောက်တည်းကိုဘယ်တော့မှညှို့ညင်တယ်မရှိခွန်အားတွေဖြစ်လာအောင်အမြဲအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖေဖေ။ဖန်တီးနိုင်စွမ်းစိတ်အားမြင့်တင်ပေးသူအားငယ်ချိန်မှာဟာတာလေးနှောပြီးတော့စိတ်ခွန်အားဖြစ်စေတဲ့သူသမီးလေးရဲ့ပထမဦးဆုံးတငယ်ချင်း best friend ဆိုရင်လည်းမမှားပါဘူး။အဝေးရောက်နေပေမဲ့တယောက်တည်းအထီးကျန်တယ်မရှိရလေအောင်စိတ်ချင်းနှီးဆက်ပေးနေသူဖေဖေ။စိတ်ကောင်းရှိရင်ကံကောင်းပါပါဆိုပြီးမြေတားထားတဲ့သူဖေဖေ။ဒီနေ့အဖေများနေမှသည်နောက်နှစ်ပေါင်းများစွာချမ်းသာချမ်းသာလမ်းအများကြီးရှောက်နိုင်ပြီးတော့အသက်ရှည်ဖို့သမီးလေးဤဝါရှင်တန် DC ကနေဆူတောင်းပေးလိုက်ပါတယ်အဖေများနေအမတ်တရအတွက်တချင်းတောင်းနေပါတယ် VOE လို့ပြောလာနေတော့ရှင်သူစားလှန်ရတော့အမေလိုရောအဖေလိုပါသားသမီးတွေကိုလှုပ်ကြွေးပြုစုစောင့်ရှောက်ခဲ့တဲ့အခုချိန်မှာတက်ရှိထင်ရှားမရှိတော့တဲ့ဖခင်များအတွက်ပါလေးပြူရဲ့အဖေတချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မိုးမိုးကတော့အခုလိုဖခင်များအနေနဲ့တက်ဆိုင်တဲ့အမတ်တရအစီအစဉ်လေးတွေ VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတာပါ
။ကျွန်တော်အဖေနာမည်ကဦးထွန်းအောင်ပါလောကကြီးတွေကနေကျွန်တော်ကိုနှုတ်ဆက်ထွက်ခွာသွားခဲ့ပါပြီ။ဒီလောကကြီးတွေကိုခြေချခွင့်ပေးခဲ့တဲ့အဖေကိုကျေးဇူးအထူးတင်တယ်လို့ပြောချင်ပါတယ်။ငငယ်ကကျွန်တော်ကိုအဖေကပြေးခိုင်းပြီးကျွန်တော်လဲကြတဲ့အချိန်မှာပြန်ထငါသားယောက်ျားပဲဆိုပြီးအားပေးခဲ့ပါတယ်။ကျွန်တော်လောကကြီးထဲမှာလဲကြတိုင်းအဖေပြောတဲ့စကားတွေကအသုံးဝင်လှပါတယ်။လဲကြလို့ပြန်မထပဲနေလိုက်ရင်ရှုံးသွားမှာဆိုလိုပါ။ဒါကြောင့်အဖေသားလဲကြရင်ကလေးဘွားတို့ကလို့အခြားလူတွေထူပေးစရာမလိုတော့ပါဘူးအဖေ Apie, Tagurain, Leja like Gentile, Loga Yidego, Chilani, Kamaman, Shaolan, Nani Babi. Apie, Jesu de Jauba, Kababo Masidia, Apie, Alo, Jama, Joshua Jabazi, Asura, leave you here, Apie the Chenli, Tolin, Pizzi, Jamare, Viu Ekmia.
ที่เดินลําไปที่ตัวเรือนี้มุ่งนําจะคําสลีนะชิงยาลงลาเรโลกะโดนเนเจโซยอมมีมีเป็นจะพาเรือนี้ครับที่ก็จะมาเลยที่ชิงยาลงลาจะจะตัวคอยเนี่ยจะโบยได้เลยเกินคุณชิงเกินจะอยู่ใน
ဒီနေ့ဟာအဖေကြီးမရှိရောပဲနဲ့ဖခင်များနေကိုပထမအဦးဆုံးကြုံရတဲ့နှစ်မလို့အဖေတမီးကြီးစွမှုငါတော့အထူးဝမ်းနေနေတာပါအဖေကြီးရေဘဝမှာမိသားစုဝင်တွေဆုံးရှုံးရတဲ့ပြပါရိတ်ထဲဖခင်ကြီးကိုဆုံးရှုံးရတဲ့ပူဆွေတောကဖြစ်ရတဲ့ဝမ်းနေမှုကအနာကျင်ရဆုံးပါအဖေမရှိတော့ဘူးဆိုတဲ့အတွေ့ကအခုချိန်ထိအိမ်နဲ့တွေ့တဲ့မှာတော့ခူကိုရမယ်ခံစားရတယ်ဆန်ကားနဲ့ကြော်ရှင်ကွယ်
lo kadi taung khe de ape ga tami ji ain pyan la go ma saung daw da ba me ape shi ne khe de ayi ngwe rwe ne ame ain le si ayaw pyan khe au ma ba ape ji phaya shi de taya ti de phong bwa go yauk ba sin yauk le ya pe ke ma sin ane ye ke ma sin ne ya de phong bwa e cha ma sin lo su taung ma de I miss you daddy
ဒီနေ့ကဖခင်များနေတဲ့သတိရရကြဖေးရဲ့ဒါမှလည်းကျွန်တော်တို့ကတော့နေ့တိုင်းဖခင်များနေပါဖြစ်လို့လဲဆိုတော့ကျွန်တော်ဖေးကိုနေ့တိုင်းသတိရနေလို့ပါပြောရရင်လုံခဲ့တဲ့5နှစ်ငငယ်ချောက်စတ်တော့ကလေးကဖေးနဲ့အမေကိုနေ့တိုင်းသတိရတာဒီနေ့အထိပါပဲအကြောင်းကိစ္စတွေတိုက်ဆိုင်နေမှလည်းပို့ပြီးသတိရမိရဲ့ဖေးတစ်ခါတလေသမီးကိုကစားဖို့အပြင်ခေါ်သွားရင်ဖေးကျွန်တော်ကိုကစားဝင်နေခေါ်သွားပြီး ကျွန်တော်တို့ထားပြီးခွက်ခွာသွားရင်မလဲအဖေ့ကိုခုချိန်ထိကျွန်တော်တည့်ရမှာမမေ့ပါဘူး။အမြဲတရားပြီးကျွန်တော်ရင်မှာအမြဲရှင်သန်နေသေးပါ။ဆူတောင်းကောင်းတာတွေမကောင်းတာတွေကိုကျွန်တော်မသိပါဘူး။တကယ်လို့နောက်ဘဝဆိုတာရှိလို့ဖြစ်နိုင်မယ်ဆိုရင်အဖေနဲ့ကျွန်တော်တားပါပဲပြန်ဖြစ်ချင်ပါတယ်အဖေ။ဘဝဆက်တိုင်းအဖေနားမှာအမြဲတမ်းရှိနေတဲ့နဲ့တားတယောက်ဖြစ်နေပေါ့။
လွန်ခဲ့တဲ့15နှစ်နိုင်ငံသားကိုစထွက်လာတဲ့ကအဖေကိုနေစဉ်နဲ့အမျှအထူးသတိရပါတယ်ဆိုတဲ့အဝေးရောက်သားလူမိုက်ကတော့ဖခင်များနေမလို့ဖေဖြစ်သူကိုအထူးလွမ်းဆွနေရပါ။ဟုတ်ပါတယ်။မရှိကြတော့တဲ့ဖခင်တွေလူလောကကိုစွန့်ခွာသွားကြပါမယ်လေ။ကြံ့ရစ်တဲ့သားသမီးတွေအတွက်တော့ဖခင်ရဲ့နေရာကလက်လက်ပြောက်ွယ်သွားရစရာမရှိပါဘူးနော်။
ဖြူရီကိုဖခင်မြတ်တာအတွက်ကြပြားလေးတို့ရေးပို့လာတဲ့ဒေါက်တာကျော်ရှင်ရဲ့ဒုဖခြေစုဆိုတဲ့ကြပြားလေးကိုလည်းအားလုံးအတွက်ဝင်းမြပေးချင်ပါတယ်။ဖေဖေမျိုးစွာတန်တရားကတော်လာခဲ့ကြဒုဖသခင်အင်ဦးရှင်သည်မိခင်အတွက်ထိုင်ရက်နေစီတင့်တယ်ပေ၏။အမေအားထားထူအောင်ကြသည်မမမမရက်တီလက်၍မပြတ်ရှိဆောင်လူပေါင်းခန်းဝါတာပါစီကြောင်းကောင်းမှုမြတ်နိုးလူမျိုးမတင်ဂုံရှင်ကြီးလအနန္တမှုဒုဖခြေစ
ခုံမင်တန်တဖခင်များနေမမိကော်ရဂျုံပူဇော်ဤ
ကျမတို့ရဲ့ဖေဖေဦးမြင့်သိန်းအားလေးစားချစ်ခင်ရတဲ့သားသမီးတွေအားလုံးကရင်းနှီးကစကားတွေနဲ့ဖေဖေကိုဒီနေရာကနေဂုဏ်ပြုပြောကြားခြင်းပါတယ်ဆိုတဲ့ဖေဖေချစ်တဲ့သားသမီးတွေသူတို့ရဲ့ဖေဖေစီကိုစားတဆောင်ရေးပို့လာပါတယ
်ဒီနေ့လေးဟာကဘာပေါ်မှာရှိတဲ့အားလုံးသောဖခင်များအတွက်နေထူးနေမြတ်လေးဖြစ်ပါတယ်ဒီနေ့မှာကျမတို့ရဲ့ဖေဖေဟာအသက်65နှစ်မြောက်မွေးနေ့နဲ့လဲတိုက်ဆိုင်နေပါတယ်။ကျမတို့ရဲ့ဖေဖေကိုကျမတို့အမြဲတမ်းချစ်ခင်တန်ဖိုးထားရတဲ့သူအဖြစ်နဲ့ရင်ထဲနှလုံးသားထဲမှာအမြဲတမ်းပဲရှင်သန်နေပါတယ်။ဖေဖေကိုဒီနေရာကနေပြောချင်တာကတော့ ကျမတို့ရဲ့ဖခင်ဖြစ်လို့အစ်မတန်းမှာကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီနေ့လိုနေထူးနေမြတ်မှာကြာရောက်တဲ့ဖေဖေမွေးနေ့ကနေစပြီးနောက်နှစ်ပေါင်းများစွာတိုင်အောင်တတ်ရှိကျမ်းမာစွာနေထိုင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကျမတို့အတွက်ဖခင်ကောင်းတယောက်တာဝန်ကျေပွန်တဲ့ဖခင်တယောက်ဖြစ်ပါတယ်ရှင်ကျမတို့အားလုံးကျေးဇူးဆက်မကုန်တဲ့ဖခင်ဖြစ်လို့ပြောစရာစကားတော့ကုန
ကောင်းမျိုးဆရာဆန်ရက်ွက်ကအောင်ကိုငင်းကတော့အမေမရှိတော့တဲ့နောက်ပိုင်းမှာအဖေကဘဝမျိုးစုံကျင်လဲပြီးတော့ကျွန်တော်တို့ကိုလူလာမြအောင်လို့စောင့်ရှောက်ကြွေးဝေးခဲ့လို့အဖေကျေးဇူးဆက်မကုန်နိုင်ပါနဲ့ကျွန်တော်အဖေရဲ့ကျေးဇူးတွေကတော့တကယ်ကိုများလာပါတယ်အမေကကျမကြီးမကောင်းတာကြောင့်အဖေကပဲအမေတာဝန်လေးကိုယူပေးခဲ့ရတဲ့ဆိုတော့မမပါဘူးတမတော်ကနေငင်းစားယူပြီးဘာမှမလုပ်တတ်လို့စိုက်ကားနေ ចောင်း ဈေး လောက်ကအောင် နှစ် လောက် ရုံးခဲ့ရပါတယ် အခုတော့ ကျွန်တော်လဲ 10 တန်း အောင်ပြီး အလုပ်ဝင်နေပါပြီ အခုလို ခုပါသာ ရက်တီနိုင်တာတွေက အဖေ ကျေးဇူးတွေကြောင့်ပါ လေးစားလျက်ပါ အဖေ
ပထမအဦးဆုံး ကိုယ့်ရဲ့ ချစ်ပါပါနဲ့ ချစ်စနီးရဲ့ ပါပါတို့ကို Happy Father Day လို့ ပြောပါရစေ အဖေများနေ့မှာ ချစ်ပါပါဦးထွန်းထွန်းဝဲအတွက် ချစ်သားငယ် စိတ်စိတ်ခေါ် စောဝေလင်းထွန်းမှာ စုမုံကောင် တောင်းပေးကြပါရစေ
ချစ်ပါပါနှစ်ပေါင်းများစွာစိတ်ချမ်းသာကိုချမ်းသာပျော်ရွှင်ချမ်းမြေ့စွာချစ်မိုးမိုးချစ်ရသောသာသမီမြေးများနှင့်အတူနှစ်ပေါင်းများစွာအေးချမ်းပျော်ရွှင်ချမ်းမြေ့စွာအတူဖြတ်သန်းကြမယ်လို့ချစ်သားငယ်နှင့်ချစ်မြေးလေးတီယိုဇိုင်ယွန်းလင်းတို့ကအထူးဆုမွန်ကောင်းတောင်းပါတယ်နော်အရန်ချစ်တဲ့ပပရေးပပကိုဖျားသခင်ကောင်းကြီးပေးပါစေအာမင်
ကျမတငယ်ချင်းညီကြီးကိုလည်းသူ့ရဲ့ပထမအဆုံးဖခင်များနေမှသည်တမီးတရာအတွက်ကာကွယ်စောင့်ရှောက်မှုတွေအများကြီးပေးနိုင်တဲ့ဖခင်တရားဖြစ်နှစ်တည်းအများကြီးရက်တည်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျမကတော့အမေမရှိတော့ပေမဲ့အဖေရှိပါသေးတယ်ကျမရဲ့ဒီအဖေပြီးတော့တခြားကျမဘဝတခြားဖခင်လိုမျိုးစောင့်ရှောက်ပေးခဲ့ကြတဲ့ဦးလေးတွေဖခင်လို့ချစ်ခင်ရတဲ့သူတွေအားလုံးဘဝဝင်အံ့ခဲ့ပါမောလေ
ပါနေမှာအမတ်တရားဂုံပြုရမယ်ဖခင်စီရင်ကအရှိကြီးဖြစ်မှာပါနော်တတ်တော်ဖခင်နေအားလုံးဒီနေ့မှမဟုတ်နေ့ရက်တိုင်းမှာဖခင်နေရဲ့မြတ်တာကိုကြည်နူးခံစားမိရင်လည်းမင်္ဂလာရှိတဲ့ဖခင်များနေ့ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။နောရဲ့တရေကောင်းကဖေပါမြေရန်လှူရှားချမ်းမာသူ ဝတ်တနာယုံသူမြင်မှုကလေးတယောက်တိုင်းအကျင့်နဲ့ကျွန်တော်အဖေအားလုံးတို့ရရဲ့ဘဝစပယ်ကလောရမေးရင်လမ်းကြီးလဲပါ สันตะเฟียเมยเจ้าสิทธิ์จาอเปตตาเมจีกวยอเปตตาเม
တော်ရှင်နေနဲ့ဖခင်များနေကိုပျော်ရွှင်စွာဖြတ်တန်းနိုင်ကြပါစေရှင်။မဲ့ဧကနာကျော်တင်ဆက်ပေးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငင်းချက်နဲ့မက်ခင်ပြထွေးတို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။အမေရိကန်ပြည်အောင်စုမြောက်ကာရိုလိုင်းနာပြည်နယ်ကစီးပွားရေးအစိုးရဒေါ်လာ340ကျော်ထိပေါက်သွားတဲ့လူပြောက်ဟာအိတ်ခေါမုတ်ပုံစံ Fortune Cookies ကရတဲ့နံပါတ်နဲ့ပေါက်သွားခဲ့တာပါ။ဒါကမြောက်ကာရိုလိုင်းနာတမိုင်းမှာအကြီးဆုံးထိစုဖြစ်ပြီးဒေါ်လာ344.6 တန်းကိုပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ယူခဲ့တာပါ။အသက်66နှစ်အရွယ် Charles Jackson Jr. ဟာဒီနံပါတ်တစ်ခုရဲ့ကိုပဲထိုးလာတာနှစ်အတန်ကြာရှိနေပြီဖြစ်ပြီးတော့သူထိုးနေကြထိဆိုင်ကပဲပေါက်သွားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိဆိုင်ကလည်းစုကြည့်အဖြစ်ဒေါ်လာ5000ရမှာဖြစ်ပါတယ်။အငြိမ်းစားတူဖြစ်တဲ့ Charles Jackson Jr. ဟာသူရတဲ့ထီစုကြီးငွေတွေကိုကလေးတွေနဲ့ထိခိုက်ဒဏ်ရာရခဲ့တဲ့စစ်ပြန်ပြီးအထွက်လှူဒန်းမှာဖြစ်တယ်လို့လည်းပြောပါရယ်။သူဟာစစ်အသုံးဆောင်ပစ္စည်းရောင်းတဲ့စိုက်ပိုင်ရှင်တယောက်လည်းဖြစ်ပါရယ
်။ဒါမဲ့ဒိတ်ကြီးတာရေးဆက်သူ Ludwig van Beethoven ရဲ့သဘင်ထုံးတစ်ခုကိုလန်ဒန်မှာလေးလံတင်ရောင်းချဖို့စီစဉ်နေပါရယ်။လန်ဒန်ဆိုသဘီလေးလံဌာနအနေနဲ့ဒါမျိုးသဘင်ထုံးရောင်းချတာဟာဒုတိယအကြိမ်ဖြစ်ပြီးတော့သူကိုယ်တိုင်ဖြတ်ပေးထားတဲ့ဘီတိုဗင်ရဲ့သဘင်ကိုရောင်းချတာဟာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ဘီတိုဗင်ရဲ့တငယ်ချင်းလုဖော်ကိုင်ဘတ်တဦးဖြစ်တဲ့အော်စတရီးယားဆန်နီယားပညာရှင်အန်တိုဟမ်ကသူ့ရဲ့ဇနီးကိုလက်ဆောင်အဖြစ်ပေးခြင်းနဲ့အတွက်တောင်းခဲ့တာဖြစ်ပါတယ်။ဘီတိုဗင်ရဲ့အစီအကံကစိတ်တကောင်ရဲ့အမွှေးကိုဖြတ်ပို့ခဲ့ပြီးနောက်ပိုင်းအန်တိုဟမ်နဲ့ဘီတိုဗင်ပြန်တွေ့တဲ့အခါမှာဘီတိုဗင်ဟာသူ့ဇဘင်မဟုတ်ကြောင်းသိခဲ့တာပါ။အဲဒီအခါမှာတော့ဒေါသထွက်သွားတဲ့ဘီတိုဗင်ဟာသူ့ဇဘင်ကိုကိုယ်တိုင်ဖြတ်ပြီးပေးခဲ့တာပါ။ဒါကြောင့်ဒါကအစ်မှန်ဖြစ်တယ်လို့ဘီတိုဗင်ရဲ့ဘဝစာကြောင်းကိုလေးလာစာအုပ်ရေးသားခဲ့သူအလက်ဇန်းဒါဝီလော့တေယာကလည်းအတည်ပြုချက်ပေးထားပါဗျ။ဒီသဘင်ထုံးကိုပေါင် 12,000 ကနေ 15,000 တွင်ရမယ်လို့ခန့်မှန်းထားပြီးဒီထက်လည်းပိုရနိုင်တယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။ဒီနေ့ကမှပြီးခဲ့တဲ့တနင်္လာနေ့ကရုံးထိုင်ဖို့အပြေးတံခွဲတစ်ခုကျင်းပခဲ့ပါဗျ။တိုကျိုမြို့မြောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ဟန်ယူဆိုတဲ့မြို့ကလမ်းတွေမှာရုံးကလက်ချာအိုက်စုပြိုင်ပွဲလုပ်ခဲ့တာပါ Formula 1ကားပြိုင်ပွဲနဲ့ Lehman အကြံပန်းအပြေးပြိုင်ပွဲတွေကိုအတူတူအားကြပြီးလွန်ခဲ့တဲ့စနစ်ကစတင်ခဲ့ကြတာပါမီတာနေရာအရှိရှိတဲ့ကွင်းထဲမှာ3ဦးပါတဲ့အဖွဲ့တွေက2နာရီအတွင်းမှာအပတ်ရည်များနိုင်သမျှအများအောင်ပတ်ကြရတာပါထိုင်ကုန်ကိုနောက်ပြန်ခြေတော့နဲ့တွန်းတဲ့နီးကိုပြိုင်ပွဲဝင်သူအများကတုံးကြလေရှိပြီးတော့ရှင်ပြိုင်တဲ့သူတွေကသူတို့စိတ်ကြိုက်အဝတ်အစားတွေဝတ်ကြပေမဲ့လည်းအများသောအားဖြင့်ရုပ်အဝတ်အစားတွေနဲ့ရှင်ပြိုင်ကြတာပါ2009ခုနှစ်ကစတင်ခဲ့တဲ့ဒီပြိုင်ပွဲဟာဆူရှိတာဟာရရဲ့အကြံဉာဏ်ဖြစ်ပြီးတော့ဂျပန်နိုင်ငံတစ်ဝန်းလုံးမှာအမျိုးအစားပေါင်း10မျိုးကျင်းပကြပါတယ်တနင်္ဂနွေလုံးကပြိုင်ပွဲဝင်အသင်း55ပြင်းပါဝင်ရှင်ပြိုင်ခဲ့ကြပြီးအနိုင်ရရှိတဲ့တိုကျိုမြို့ကအသင်းဆိုရင်ဟန်ယူမြို့ကိုရုံးထိုင်ကုန်တွေတွန်းပြီးတော့လာခဲ့ကြပါတယ်သူတို့ဟာမနစ်ကလည်းအနိုင်ရတဲ့သူတွေဖြစ်ပြီးတော့သူတို့ရဲ့စုတစိတ်ကိုတော့ဆက်လက်ထိန်းသိမ်းထားနိုင်ပြီးကီလို90ရှိတဲ့စာအိတ်တအိတ်ကိုလည်းစုအဖြစ်နဲ့ရရှိခဲ့ပါတယ်ရှင
်။ကိုငင်းရဲ့နဲ့မက်ခင်ဘီဖရိုတင်ဆက်ပေးထားတဲ့ထူးဆက်အဆန်ပြသတင်းများစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုပြည်နိုင်ငံကြီးများပေးပါလိမ့်မယ်ရှင
်။ Sorry နိုင်ငံရဲ့အင်ရှစ်မင်းသားကအိုမန်ပြည်နယ်ကွေးထဲမှာရေနံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သားသားရည်တည်လှုပ်ဆောင်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကြောင့်နော်ဝေးနိုင်ငံပိုင်သင်းပေါင်းနဲ့ဂျပန်နိုင်ငံပိုင်သင်းပေါင်းတွေထိခိုက်သွားခဲ့တာဖြစ်ပါတယ်။ဒီမှာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြုသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်ရောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာကျင်းပတဲ့အာရှထိပ်သီးညီလာခံမှာသမ္မတရူဟာနီကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှိယူးကလူစီကာလမ်းတစ်ခုပေါ်မှာစနေနေ့ကကားဘုံးလုံးပေါက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံနေသေးဆုံးပြီးတော့23ယောက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့လူတွေထောင်ထဲချီပြီးဒီနေ့မှာအလက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဘရာဇီးလ်နိုင်ငံမှာချင်ပါနေတဲ့ဒီတောင်အမေရိကဖလာဘောလုံးပွဲမှာတော့ကိုလံဘီယာအသင်းကအာဂျင်တီးနားအသင်းကို2-0မရှိနဲ့နိုင်သွားခဲ့ပါတယ်။ဗင်နီဇွဲလားနဲ့ပီရူးကတော့ဂိုးမရှိတီးကျသွားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားမှာတော့ဆွီဒင်ကထိုင်းကို
ငါကိုတကုတ်နဲ့နိုင်သားခဲ့ပါတယ်ခင်ဗျာတင်းကြီးချက်ကိုရနိုင်ကတင်ညာပေးခဲ့တာပါတင်ညာပိုင်းအတွက်စီစဉ်ထုတ်လို့မှာကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဂျူဘင်စကီဖြစ်ပါလိမ့်ကျွန်မအီတန်စင်ပါရှင်ဖီယိုမေရိကန်တန်မနက်ခင်းညီမပါတာစီစဉ်လေးကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်နာရီထိလိုင်းတူမီတာ24လေးစင်းနဲ့50တိအပြင်နာနာမီတာ190လေးခွန်နာရီတိုက်ရိုက်
This program has come to you from the Voice of America, Washington.
Welcome to the